ဟာရီကိန်းအာမာတန်ခံခဲ့ရတဲ့ဒေသတချို့စီကိုဥတည်ရွေးချယ်လာခဲ့တဲ့ဟာရီကိန်းမော်နိုင်မာရီယာကကာရီဘီယံဒေသမာတစ်နစ်နဲ့ဒိုမီနီကာတို့ကိုဒီကနေ့တနင်္လာနေ့နောက်ပိုင်းမှာဗဟိုပြုတိုက်ခတ်မယ်လို့ခန့်မှန်းထားကြပါတယ်။ဟာရီကိန်းမာရီယာကလူဝကျွန်းတွေကိုရွေးချယ်လာတာနဲ့အတူလေတိုင်နှုန်းတနအီကိုအမြင့်ဆုံးကီလိုမီတာ150လောက်ရောက်မယ်လို့အမေရိကန်အမျိုးသားဟာရီကိန်းစောင့်ကြည့်ရေးဌာနကပြောဆိုထားပါတယ်။ဒါပေမဲ့ဒီကနေ့တနင်္လာနေ့မှာမုန်တိုင်းအရှိန်မြင့်လာမယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မနေ့ကအင်ကာနေ့မှာတော့ Saint Kitts နဲ့ Nevis Monti Sirato ကို Hurricane မုန်တိုင်းကခိုင်းရနိုင်တယ်လို့ခန့်မှန်းထားကြပြီး American ပိုင်း Virgin Island နဲ့ Britain ပိုင်း Virgin Island နောက် Angola နဲ့ Saint Martin တို့ကိုလည်း Hurricane စောင့်ကြည့်ဒေသတွေအဖြစ်သတ်မှတ်ထားပါတယ်။ဒီတဲကတချို့ကျွန်းတွေကတော့ပြီးခဲ့တဲ့တပတ်10ရက်လောက်တုန်းကဟာရီကိန်းအာမာကြောင့်ပျက်စီးဆုံးရှုံးခဲ့တဲ့ဒေသတွေဖြစ်တယ်လို့လည်းမိုင်ယာမီအမျိုးသားဟာရီကိန်းစောင့်ကြည့်ရေးဌာနကမိုးစလပညာရှင်က VOE ကိုပြောပါတယ်။ဟာရီကိန်းအာမာဒန်တင့်ခဲ့တဲ့အန်တီဂွာနဲ့ဘာဂျူရာတို့မှာတော့အပူပိုင်းမုန်တိုင်းမာရီယာအဆင့်နဲ့ဝင်ရောက်တိုက်ခတ်အောင်မယ်လို့လည်းခန့်မှန်းထားကြတာပါ။ဘာဂျူရာကျွန်းမှာတော့ဟာရီကိန်းအာမာကြောင့်အဆောက်အအုံအလုံးကြီးပါပျက်စီးခဲ့ရပြီးလူတွေအလုံးကိုလည်းကျွန်းကနေဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်။ဟာရီကိန်းအာမာကြောင့်ကာရီဘီယံဒေသမှာအနည်းဆုံးလူပေါင်း60လောက်သေဆုံးခဲ့ရပြီးအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဝင်ရောက်တာမှာတော့အနည်းဆုံး9ဦးထပ်ပြီးတော့သေဆုံးခဲ့ရပါတယ်ရှင်။